နိုင်ငံတကာကအထူးစိုးရိမ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဒီကနေ့မှလုံခြုံရေးကောင်စီမှစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းကိုတက်ဆက်တဲ့နားဆင်ပါရှင့်ဒီကနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာမြမအရေးပထမဆုံးအကြိမ်လူသိရှင်ကြားအစီရင်ခံတင်ပြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ပုတ်တပူနေ့ကကျင်းပတဲ့နယူးယောက်ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကအခုလိုပြောပါတယ
်။ And just to confirm that the Secretary General will brief on the situation.
မြန်မာနိုင်ငံမှမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့မနေ့ဖြန်နေ့လယ်3နာရီမှာကုလသမဂ္ဂအတွင်းမှုချုပ်အစီရင်ခံစာတင်ပြဖို့ရှိတယ်ဆိုတာကိုအတည်ပြုပါတယ်။ဒါကပြန်ပြောင်းလိုက်တဲ့အစီအစဉ်မှာလူမျိုးရေးကောင်စီဥက္ကဋ္ဌဘက်ကလည်းထပ်ပြီးတော့အတည်ပြုချက်ထုတ်ပြန်မှုရှိပါလိမ့်မယ်
။တဆက်တည်းပဲတရီလင်္ကာနိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေတိုက်ခိုက်ခံရမှုကိုကုလသမဂ္ဂကစိုးရိမ်မကင်းဖြစ်မိကြောင်းစတီဗင်ဒူဂျာရက်ကအခုလိုပြောပါတယ
် And also on the issue of the Rohingyas UNHCR says that it's alarmed by
ဒါကရိုဟင်ဂျာရင်းနဲ့ပတ်သက်ရင်တရီလင်္ကာနိုင်ငံမျိုးတော်ကိုလံပိုအပြင်ဘက်ရိုဟင်ဂျာကလေးတွေနဲ့အမျိုးသမီးတွေအများဆုံးရှိနေတဲ့ဒုက္ခတွေကိုရိုနာစခန်းတွေကိုမနေ့ကဝင်ရောက်တိုက်ခိုက်တဲ့အဖြစ်က UNHCR အနေနဲ့အထူးပဲစိုးရိမ်မိပါတယ်အဲ့ဒီစခန်းတွေကရိုဟင်ဂျာဒုက္ခသည်32ဦးကိုဒီနှစ်အစောပိုင်းတုန်းကတရီလင်္ကာရေတပ်ကနေကယ်ဆယ်ခဲ့တာဖြစ်ပြီးအဲ့ဒီဒုက္ခသည်တွေကိုအကူအညီကာကွယ်ပေးတဲ့အတွက်တိလင်္ကာဆိုရာကို UNHCR ကအထူးပဲကျေးဇူးတင်ပါတယ်။အခုလိုဝင်ရောက်တိုက်ခိုက်မှုကြောင့်ဒုက္ခသည်တွေခိုးလုံတဲ့စခန်းထဲမှာကုညီလောက်ကင်နေတဲ့ UNHCR ကဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းစိုးရိမ်ပါတယ်
။လုံခြုံရေးကောင်စီမှာဒီကနေ့မြမအရေးဆွေးနွေးပွဲဟာအလွန်အရေးကြီးကြောင်းနဲ့ပြင်သစ်အနေနဲ့လည်းဖိအားပေးဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာပြင်သစ်တန်အမတ်ကြီး Francer Delata ကအင်္ဂါနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောပါတယ
်။ We as France push for
ရင်းညာပြဿနာချက်တွေကိုဖြေရှင်းဖို့လုံခြုံရေးကောင်စီဘက်ကခိုင်မာပြီးညီညွတ်တဲ့တုတ်ပြန်ဆောင်ရွက်ချက်ထွက်ပေါ်လာဖို့ပြင်သစ်အနေနဲ့တွန်းအားပေးသွားမှာဖြစ်ပါတယ်။ပြင်ထန်ပြီးညီညွတ်တဲ့တုတ်ပြန်မှုပါပထမအဆင့်ကလုံခြုံရေးကောင်စီမှကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့လူသိရှင်ကြားရှင်းလင်းတင်ပြဖို့ပြင်သစ်ဟာအခြားလုံခြုံရေးကောင်စီအဖွဲ့ဝင်6နိုင်ငံနဲ့အတူတောင်းဆိုခဲ့တာဖြစ်ပါတယ်။ဒုတိယအဆင့်ကတော့အောက်တိုဘာလမှာပြင်သစ်ကလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာကိုဖီအာနန်နဲ့ကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အလို့သဘောတွေ့ဆုံပွဲအ мян ဆုံးလုပ်နိုင်ဖို့စီစဉ်ထားပါတယ်
။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေကအင်အားလုံခြုံသုံးပြီးနယ်မြေရှင်းလင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေတိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်လို့ပြင်သစ်နိုင်ငံရဲ့သဘောထားကိုအခုလိုပြောပါတယ
်။ We are extremely worried.by the situation in Myanmar
မြန်မာနိုင်ငံအခြေအနေကိုကျွန်တော်တို့အလွန်အလွန်စိုးရိမ်မကင်းဖြစ်မိပါတယ်လူသားချင်းစာနာထောက်ထားမှုနဲ့လုံခြုံရေးအခြေအနေဟာအလွန်ကိုအရေးကြီးနေပါတယ်ကျွန်တော်တို့ရလာတဲ့သတင်းအချက်လက်တွေအရဆိုရင်ရိုဟင်ဂျာဒုက္ခသည်ပေါင်း 42,000 ကျော်ဟာသူတို့နိုင်ငံကနေထွက်ပြေးခဲ့ရပါတယ်အများစုဟာကလေးငယ်တွေဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းဘက်ကပြင်သစ်သမ္မတမက်ခရွန်မေကွန်ပြောကြားတော့ကအဲ့ဒီမှာဖြစ်နေတဲ့အခြေအနေတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းပြင်းပြင်းထန်ထန်ပြောသွားပါတယ
်အတွင်းမှုချုပ်ကိုယ်တိုင်လုံခြုံရေးကောင်စီမှမြမအရေးအစီရင်ခံတင်ပြဖို့မတိုင်ခင်ရှေ့ပြေးအဖြစ်ကုလသမဂ္ဂနိုင်ငံရေးရာတာဝန်ခံ Jeffrey Feldman ကနေလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတကပိတ်အစီရင်ခံခဲ့ပါတယ်ရခိုင်အရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဩဂုတ်လ30ရက်နေ့ကပထမအကြိမ်နဲ့စက်တင်ဘာလ14ရက်နေ့ကဒုတိယအကြိမ်ဆွေးနွေးခဲ့ပါတယ်တတိယအကြိမ်ဆွေးနွေးပွဲကိုတော့အောက်တိုဘာလအတွင်းကျင်းပမယ်လို့မစ္စတာဖဲလ်မန်ကပြောပါတယ်။စက်တင်ဘာလ5ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစာမှာတော့ရခိုင်ပြည်နယ်မှာလူသားချင်းဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့တိုက်တွန်းထားပါတယ်ရှင်။